မြန်မာနိုင်ငံမှာအာဏာပိုင်တွေကအာရမလုအပ်ပေးခိုင်းစေတာတွေကလေးစစ်သားအာရမစုဆောင်အုံပြူတာတွေကိုကျွန်တော်တို့စင်ဆက်မပြတ်ကြားသိနေရတယ်လို့ပြည်တွင်းရောကုလသမဂ္ဂ ILO အဖွဲ့ကပါအဲ့ဒီကိစ္စတွေပပျောက်ဖို့ဝိုင်းဝန်းကြိုးပမ်းနေတာတွေလည်းကြားသိနေရပါတယ်အဲ့ဒီအဖြစ်အပျက်တွေထဲမှာဒီကနေ့ဖြစ်ရပ်တစ်ခုကိုတင်ပြပါရစေရန်ကုန်မြို့တင်ကန်းကျွန်းမြို့နယ်က15နှစ်အရွယ်ကိုရန်ကြောင်သားမောင်ရဲထွတ်ကိုမနှစ်က2008ခုနှစ်ဇွန်လလမှာနေရင်ကနေကြောင်သွားစစ်သားတို့ကဖမ်းဆီးခေါ်ဆောင်သွားပြီးစစ်တပ်ထဲထည့်လိုက်တဲ့ဖြစ်ရပ်ပါဒီကိစ္စနဲ့ပတ်သက်ပြီးသူ့မိသားစုဝင်တို့ကအခုလိုပြောပြပါတယ
်သူလေးကအခုကိုရန်တက်နေတဲ့တက်ထဲကိုရောက်သွားတယ်အိမ်ကိုပြန်မလာအခုတရင်ကြတာတော့ကလေးက14ရက်9လ2008ကကြောင်သွားမယ်ဆိုအိမ်ကထွက်သွားတာအဲ့ဒါလမ်းမှာစစ်သားတယောက်ကခေါ်သွားတယ်လို့ပြောတယ်အဲ့ဒီကလေးရဲ့တရင်တော့ကြားပြီကျွန်တော်တို့လင်းဆောင်မြို့မှာသူတို့တက်ကခါလာ95အဲ့ဒီကိုရောက်နေတယ်တဲ့သူ့ရဲ့ကိုယ်ပိုင်နံပါတ်တွေလည်းကျွန်တော်တို့ပေးထားတယ
်မောင်ရထုတ်ဟာမိခင်ဝမ်းထဲရှိနေစဉ်တရေသားအွယ်မှာပဲဖခင်ဖြစ်သူတည်ဆုံသွားပြီးဦးလေးတွေအတော်တွေကစောင့်ရှောက်ထားတာပါအခုလိုကိုရန်တက်နေတော့မှစစ်သားတဦးကဖမ်းသွားတာခံရပြီးတဲ့နောက်စစ်တင်တန်းတက်လိုက်ရတယ်လို့ရှေ့တန်းစစ်မျက်နှာပြင်လည်းအပုတ်ခံရတော့မယ်လို့ကြားသိရကြောင်းစောစောကမိသားစုဝင်ကဆက်ပြောပါတယ်
အတက်ကဒီကောင်က15နှစ်မပြည့်သေးဘူးကွာ9လပိုင်းอ่ะအခုမှသူ့အတက်က15နှစ်နဲ့3လလောက်ပဲရှိတယ်သူ့ရဲ့မွေးတက်ကြီးက22ရက်3လ93ဟာသူ့နာမည်ကအခုမောင်ရဲထော့သူ့ရဲ့တက်ကိုယ်ပိုင်နံပါတ်အခုကျွန်တော်တို့ရထားတယ်395 3910ဈာရီတောင်ပိုင်းနေတောင်းမြို့သူအဲ့ဒါဟိုတလောသူဖုံးဆက်တော့သူ့ဟိုတဲ့ဒီ9လပိုင်း9ရက်နေ့မှာသူတို့ရှေ့တန်းထွက်ရမယ်တဲ့
အခုမောင်ရဲထုတ်ကိစ္စကိုမိသားစုဝင်တွေကကုလသမဂ္ဂ ILO အဖွဲ့ကိုပြီးခဲ့တဲ့မေလဇန်ပိုင်းမှာအကြောင်းကြားလိုက်တယ်လို့သိရပါတယ်။နောက်တော့စစ်တပ်ကတာဝန်ရှိသူတဦးကမောင်ရဲထုတ်ရဲ့အုတ်ထင်းသူတွေစီလွန်ခဲ့တဲ့နှစ်ပတ်လောက်ကရောက်လာပြီးသူ့အသက်အမှန်သိရအောင်သကောင်စရင်နဲ့မွေစရင်တောင်းယူကြောင်းစီစစ်ပြီး၄-၅ရက်ကြာရင်အုတ်ထင်းသူတွေစီပြန်လည်အနှံ့မှာဖြစ်ကြောင်းပြောဆိုသွားပေမဲ့ခုချိန်ထိတော့ပြန်မပို့သေးဘူးလို့သိရပါတယ်။အလားတူပဲမောင်ရဲထုတ်နေထိုင်ရာလမ်းတွေကအရွယ်မရောက်သေးတဲ့ကလေးတူလေစစ်တပ်ကဖမ်းဆီးသွားပြီးစစ်ထဲထည့်လိုက်တဲ့ဖြစ်ရပ်တစ်ခုရှိပါသေးတယ်။အဲ့ဒီကလေးကတော့စစ်တင်တဲ့ PP ချင်းရှေ့တန်းအပုတ်ခံလိုက်ရပြီးတိုက်ပွဲကြသွားတယ်လို့သိရပါတယ်
။ဟုတ်ရင်အိမ်ကောင်းရဲ့အကောင်လေးကတော့ပါသွားတာကသူက2လလောက်ရှိပြီပေါ့နော်။အဲ့ကောင်လေးကတော့ဟိုပြီးခဲ့တဲ့လတိုက်ပွဲကြသွားတယ်။ကရားမှလို့ပြောတယ်စစ်တပ်ကကြောင်ကြသွားတာ။သူတို့အိမ်ကိုမှရက်လယ်လုပ်တယ်လေ။အဲ့ကောင်လေးကတော့18နှစ်ကျော်ကျော်လောက်တော့ရှိမှာပေါ့။အဲ့ဒီကောင်လေးနာမည်ကကျွန်တော်တို့ရက်ွက်ထဲမှာသူ့ကိုရဲရဲပဲခေါ်တာကောင်လေးကအုံနောက်တိတ်မကောင်
းဘူးမြမစစ်ဆိုးရအာဏာပိုင်တွေကမြန်မာနိုင်ငံမှာကလေးစစ်သားအုံပြုမှုမရှိဘူးလို့တောက်လျှောက်ညင်းဆိုနေပါတယ်ဒါပေမဲ့တစ်ဖက်မှာလည်းကလေးစစ်သားအနှဲငယ်ကိုမိဘတွေစီပြန်လဲအနှံ့တဲ့သတင်းတွေကိုလည်းစစ်ဆိုးရအာဘော်သတင်းစာတွေမှာဖော်ပြတာကိုတွေ့နေရပါတယ်ကုလသမဂ္ဂ ILO အဖွဲ့ကတော့အာရမလိုအပ်ပြီးခိုင်းစီတာကလေးစစ်သားစုဆောင်တာတွေကြားသိရရင်သူတို့အဖွဲ့ကိုအကြောင်းကြားဖို့နဲ့အဲ့ဒီလိုအကြောင်းကြားသူကိုလည်းအာဏာပိုင်တွေကအရေးမယူအောင်စစ်အစိုးရနဲ့ညှိနှိုင်းပြောဆိုထားတယ်လို့သိရပါတယ်။အကြောင်းကြားနိုင်မဲ့ရန်ကုန်မြို့အခြေစိုက် ILO အဖွဲ့ရုံးခန်းတယ်လီဖုန်းနံပါတ်ကတော့242393ဖြစ်တယ်လို့သိရပါတယ်ခင်ဗျာ။